ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွေကိုအာရခတပ်တော် AA ဘက်ကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းလောက်ကစပြီးတော့စစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်ကနေရာ3ခုလောက်ကို AA ဘက်ကဒီလနိုဝင်ဘာလဆန်းပိုင်းလောက်မှာစစ်မျက်နှာထပ်ဖွင့်ပြီးထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတူကဖေဝေကိုပြောပါတယ်
။ဟိုကတောင်ကုန်းမှာအဓိပတိစစ်မျက်နှာဖွင့်တော့တိုက်နေတာကတော့ရယ်တောင်ကုန်းမှာ3မျက်နှာရှိတယ်အခုကတော့ဒီဇီကိုင်းမှာတော့မင်းညာညင်းကလေးကဘန်အဲ့မှာတက်ွက်ဖြစ်နေတာအခုရှင်တီဖြစ်တော့ပဲအဲ့ဒါကိုစက်ကွန်စီကနေပြန်ဒီလေကြောင်းနဲ့ပေါ့နော်ဂျက်ဖိုက်တာနဲ့နေပြန်နှစ်စီးတောင်မှာပြစ်ခတ်တာတွေရှိတယ်အဲ့ပန်ဝန်ကျန်နဲ့နောက်တစ်ခုကဒီပန်မြောက်တောင်ပေါ့နော်ပန်မြောက်တောင်ပန်ဝန်ကျန်တွေကိုအဲ့မှာနေပြန်အကောင်လုံးကိုအဲ့ဂျက်ဖိုက်တာနဲ့ပြစ်လာတယ်ပြီးရင်ဒီတက်ကတော်ကြောင်းဝန်းကျင်အဲ့မှာပန်မြောက်တောင်မှာတော့နှစ်ဖက်တက်ွက်ဖြစ်တာတော့မရှိတော့ဘူးအဲ့ဒေတာခံတွေကတော့အဲ့တိမ့်ထားတဲ့ဆိုတဲ့စကားကတော့ပိုထွက်နေပြီအမှန်တကယ်ကတော့လက်နဲ့ပတ်ခတ်တယ်မရှိတော့ဘူ
းအခုလိုတိုက်ပွဲပြင်းထန်နေတဲ့တောင်ကုန်းမြို့နယ်ကတိုက်ပွဲဧရိယာတွေနဲ့ကြေးရွာတော်တော်များများကိုစစ်ကောင်စီလေကြောင်းကနေဇက်တိုက်ဆူသလိုဘုံကျက်နေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့နေအိမ်အဆောက်အဦတော်တော်များများပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့လည်းဒေတာခံတွေကပြောဆိုကြပါတယ်ဒါအပြင်အာရခတပ်တော် AA အနေနဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုလည်းဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ကောင်စီတပ်စခန်းချုပ်ကလည်းတင်ပိုက်ထားတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူကပြောပါတယ်
။တမိုင်ကုန်းရဲ့ defense ဆိုတော့ဂျန်တောင်ထွက်ရဲ့ဟိုဘက်မှာဆိုတော့ပေးပတုံအဲ့ပေးပတုံဖက်မှလည်းတော့ဒီဘက်ကဒီတရက်ပန်စခန်းကထွက်ပြလာတဲ့စစ်ကောင်စီတွေနဲ့ဒီဘက်ကဒီမျိုးထဲကတုံခွန်တက်ဖကစစ်ကူလိုက်သွားတဲ့စစ်ကူတွေနဲ့နေပြန်စူပေါင်းပြန်အဲ့ဒီရထိုးစစ်ကူသူတို့ပြန်ပြီးခုခံနေလို့ပြန်ပြန်ထင်ထင်ဖြစ်နေတာရှိတယ်အဲ့ဘီတက်ကတော့ကြာဆန်းသွားပြီလို့တို့သိရတယ်နောက်တစ်ခုကဒီဂျန်တောင်ကိုမှာအဲ့မှာကဒီဒိုင်ကြီးရွာရှိတာပေါ့နော်အဲ့အောက်မှာဒိုင်ကြီးရွာကနေပြန်စစ်ကောင်စီကနေပြန်အကုန်လုံးရွာထဲမှာနေရပြီဟုတ်လားအဲ့ကနေပြီးရင်သူတို့အဲ့ထိုးစိုက်ကိုကုခံနေတယ်အဲ့ဘက်မှာလေတိုက်ပွဲပြန်နေတယ်နောက်တစ်ခုကဒီတမိုင်ကုန်းဖက်ကိုအကုန်လုံးကိုဒီစစ်ကောင်စီကဒီဂျက်ဖိုက်တာ၂စီးနဲ့အကုန်လုံးကိုဂျန်တောင်ရဲ့တမိုင်ကုန်းရဲ့ဒီပေးပဒုံဖက်တွေရဲ့အကုန်လုံးကိုနေပြီးရင်ပုံကျပြင်အဲ့တိုက်ခိုက်နေတာရှိတယ
်လက်ရှိ AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်းမြို့တိုက်ပွဲဟာစစ်ကောင်စီရဲ့ဂုံတိုက်ခါအအတွက်အရေးကြီးတဲ့မြို့တစ်ခုပြတ်တာကြောင့်စစ်ကောင်စီအနေနဲ့အမ်းမြို့မကြဆုံးရေးအတွက်လူအင်အားလက်နက်အင်အားတွေအလုံးရင်တိုးမြှင့်ပို့ဆောင်ပေးတာတလို့လေကြောင်းကနေနဲ့မနာတမ်းပစ်ခတ်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့စစ်ရေးစောင့်ကြည့်နေသူတွေကပြောပါတယ်ဒီအပိုင်းအတွင်းမှာပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းကိုစစ်ကောင်စီလေကြောင်းကနေလေရင်ဆယ်စီးနဲ့လူအင်အားလက်နက်အင်အားတွေလာရောက်ဖြစ်တင်းခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူကပြောပါတယ်
အဓိကသူတို့ပို့တာကစိတ်လက်နဲ့ရေဒီစိတ်တည်အံ့ရေနောက်တစ်ခုဆေးဝါးရေဘရိုက်ခါထောက်ပို့ရေအဲ့လိုပို့ပြီးပြန်သွားတဲ့ရှင်ကမှာအဲ့အရာရှိမင်းသားစုတွေနဲ့ဒဏ်ရာတဲ့အရာရှိတွေအများကြီးရှိတာပေါ့နော်သူတို့မှာအကုန်လုံးကျန်တော့တရားတော်30ကျော်လောက်ရှိတယ်လို့ပြောတယ်အဲ့ဒါတွေအကုန်လုံးတည်သွားတယ်သူတို့
အာရခတပ်တော် AA နဲ့စစ်ကောင်စီကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာတနေ့မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18ခုတဲကမြို့နယ်10ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်ထားနိုင်တာပါဒါပြင်ကြန့်ရှိနေသေးတဲ့ရခိုင်ပြည်နယ်ကလက်ကျန်မြို့တွေနဲ့စစ်ကောင်စီတပ်စခန်းအလုံးကိုတိုက်ခိုက်သွားမယ်လို့ AA ဘက်ကပြောဆိုထားတာပါလက်ရှိမှာတော့သိမ်းပိုက်ရန်ကြန့်ရှိနေသေးတဲ့မြို့နယ်9ခုတဲကအမ်းမောင်တော်ကွားနဲ့တောင်ကုန်းမြို့နယ်တွေကို AA ဘက်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုလည်းဝန်းရံပိတ်ဆို့ထားတာလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်တွင်းကစီးပတိပခအခြေအနေတွေတိုက်ပွဲတွေဖြစ်ပွားနေတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ